ထိုင်းနိုင်ငံမြန်မာတန်ယုံရှိမြန်မာရွှေပြောင်းအလုပ်သမားတွေဘာကြောင့်ဆန္ဒပြကြသလဲဆိုတာကိုတင်ပြပါပါကျမတို့ရဲ့ဗီဒီယိုသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံအခြေစိုက်အလုပ်သမားတွေကိုအကူအညီပေးနေတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ AAC မဟာမိတ်အဖွဲ့ပြီးခဲ့တဲ့ရက်ကပဲဖြတ်သိမ်းလိုက်ပြီးတဲ့နောက်မှာတော့မြန်မာလူသမားတွေအတွက်ကြောထုံနောက်ခံပေးမဲ့အဖွဲ့အစည်းတွေအားနည်းသွားခဲ့တာပါဒီအတွက်သူတို့ရဲ့နှစ်နာမှုတွေကိုအကူအညီပေးမဲ့အဖွဲ့အစည်းတွေလိုအပ်တဲ့အကြောင်းဒီအဖွဲ့အစည်းတွေနဲ့အတူမြန်မာတန်ရုံးဘက်ကရက်တ
တွေ့လောက်သမားကောင်းဆောင်သုံးကိုမြမတန်မတ်ကြီးဦးမျိုးမြင့်တန်းကခေါ်ယူတွေ့ဆုံခဲ့ပြီးအလုသမားရေးရာကိစ္စတွေကိုတက်နှံ့သမျှကူညီပေးမယ်လို့ပြောဆိုခဲ့ကြောင်းအလုသမားကောင်းဆောင်တူဦးဖြစ်တဲ့မတ်ဖြိုးကပြောပြပါတယ်
အော်ဘာလို့ဒီကိစ္စလဲဆိုတော့ရောဘာမလဲခုမြန်မာတန်ရုံအနေနဲ့ပေါ့နော်မြန်ခုအလုသမားတွေဘက်ကကူညီနဲ့အပွင့်စီမံနေတော့ပေါ့နော်မမမမတောက်ခပ်ပြီးလို့ရရက်ဒီပြီးလို့ရညီမတို့ကတောင်းဆိုချင်တာပါရှင်ဟုတ်တမကြီးကတော့အခုသူဒီလိုတောင်းဆိုတဲ့နေရာဒီမှာပေါ့နော်သူပြန်ပြီးတော့စဉ်းစားပြီးတော့ကူညီပေးမယ်ဆိုတဲ့အကြောင်းကိုလည်းပြောလိုက်ပါတယ်ရှင်ဟုတ်အော်အလုသမားတွေကိုတထောင်ကျော်လောက်ရှိပါရှင်ညီမတို့တွားတော့ကတော့ကိုယ်ဆန္ဒနဲ့ကိုဒီတန်ရုံးရှိဖို့ပါမယ်ဒီကြားတောင်ဆိုမယ်ဆိုပြီးတော့ကိုယ်ဆန္ဒနဲ့ကိုပဲလောက်ထားတာဒါပြီးမှမထင်မဆင်းနဲ့ပေါ့နော်အလုသမားတွေကဒီလိုပဲဒုက္ခရောက်တဲ့သူတွေရောမရောက်တဲ့သူတွေရောပေါ့နော်အလုသမားကြီးရာအတွက်ပေါ့နော်ကူညီဖို့ရာသွားပြီးတောင်းဆိုကြတယ်ညီမတို့
ညီမအလုသမားတောင်းကနန်းလောက်ကိုကူညီပေးခဲ့တဲ့ AC မာမိတ်ဖွဲ့ဟာထိုင်းနိုင်ငံအတွင်းမှာအလုသမားရဲ့ဆောင်ရွက်မှုတွေလှုပ်ဆောင်လို့မရအောင်ဖိအားပေးခံရတယ်ဆိုပြီးသူတို့အဖွဲ့ကိုဖျက်သိမ်းလိုက်တာပါသူတို့ဟာအလုသမားတွေရဲ့နှိမ့်နာမှုတွေအတွက်သုံးနှစ်တာကာလအတွင်းဗတ်တန်း80လောက်ညနာကြီးရအောင်လှုပ်ဆောင်ပေးခဲ့တဲ့အတွက်လူသမားအများစုကထောက်ခံမှုရထားတဲ့အဖွဲ့အစည်းဖြစ်ပါတယ်။အဲ့ဒီအဖွဲ့အစည်းဖြတ်သိမ်းလိုက်ပြီးတဲ့နောက်မှာတော့မြန်မာတန်ရုံအနေနဲ့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေအလုသမားရေးလှုပ်ဆောင်နိုင်အောင်ရည်တည်ပေးဖို့အတွက်အလုသမားတွေကတောင်းဆိုခဲ့တာဖြစ်တယ်လို့လည်း EAC မာမိတ်အဖွဲ့ကတာဝန်ရှိသူကိုရဲမင်းကပြောပါတယ်။အဲ
ကျွန်တော်တို့ဒီအလုမြန်မာတန်ရုံကဥဆောင်နေမြန်မာတန်ရုံလို့မကူညီဆောင်ရွက်ရေးကော်မတီပြန်လည်ဖွဲ့စည်းပေးဖို့အလုသမားတွေကတောင်းဆိုတာ။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ EAC ဖွဲ့ဖြတ်သိမ်းလိုက်ရတာနောက်မှာကြောတောင်းနောက်ကမြန်မာတန်ရုံကရည်တည်မပေးလို့ဆိုတာအလုသမားတွေရိတ်မိသိရှိသွားပြီးနောက်ဒီလိုမျိုးတွေဖြစ်တာပေါ့နော်
။လေကျွန်းလူတက်မှုကိစ္စဖြစ်ပြီးတဲ့နောက်တင်ရန်ပေးခြင်းခံရတဲ့မြန်မာရှစ်ပြောင်းလူငယ်နှစ်ယောက်ရဲ့အမှုကိစ္စကိုအကူအညီပေးဖို့အတွက်မြန်မာတန်ရုံအနေနဲ့အလုသမားရဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ပြီးမြန်မာတန်ရုံကူညီဆောက်ရှောက်ရေးကော်မတီကိုဖွဲ့စည်းခဲ့တာပါ။တန်မတ်ကြီးဦးဝင်းမောင်တာဝန်ကနေအနားယူကန်ဒီအချိန်မှာဒီကော်မတီကိုဖျက်သိမ်းခဲ့ပါတယ်။ဒီအတွက်အခုတန်အမတ်အစ်အနေနဲ့လည်းမြန်မာနိုင်ငံသားရွှေပြောင်းလုသမားတွေကိုအကူအညီပေးနိုင်ဖို့အတွက်မြန်မာအလုသမားတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။အလုသမားတွေဆန္ဒထုတ်ပေါ်တဲ့ကိစ္စနဲ့ပတ်သက်လို့မြန်မာတန်ရုံကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။